စံချိန်တင်မွေးဖွားနှုန်ကျဆင်းတာနဲ့ကိုဗစ် -19 သေဆုံးမှုလှိုင်းတွေမြင့်တက်လာတဲ့အတွက်တရုတ်နိုင်ငံလူဦးရေဟာ2023ခုနှစ်မှာပါနှစ်နှစ်ဆက်တိုက်ကျဆင်းနေပါတယ်။အမျိုးသားစည်ရင်းအင်ဘျူရိုရဲ့ထုတ်ပြန်ချက်အရတရုတ်နိုင်ငံရဲ့စုစုပေါင်းလူဦးရေဟာ2023ခုနှစ်မှာ 3.25 ရာခိုင်နှုန်းနဲ့ညီမျှတဲ့ 1.38 တန်းရော့ကျပြီးတော့လူဦးရေ 1.409 ဘီလီယံအထိကျဆင်းသွားတယ်လို့ပြောပါတယ်။ဒါဟာမော်စီတုံးခေတ်1962ခုနှစ်နောက်ပိုင်းပထမဆုံးဖြစ်ခဲ့တဲ့2022ခုနှစ်ကလူဦးရေထက်ကျဆင်းမှုတာလွန်နေတာပါမနှစ်ကလူစုစုပေါင်းသေဆုံးမှုဟာ 6.6 ရာခိုင်နှုန်းထိတိုးလာခဲ့ပြီးတော့ဒါဟာ1984ယဉ်ကျေးမှုတော်လှန်ရေးကာလအတွင်းသေဆုံးမှုနောက်ပိုင်းမှာအများဆုံးဖြစ်ပါတယ်မွေးဖွားမှုနှုန်းကလည်း 5.8 တန်းထိကျဆင်းသွားခဲ့တဲ့အတွက်ကြောင့်လူတစ်ထောင်မှာ 6.39 ရောက်ထိမွေးဖွားမှုစံချိန်ကျဆင်းသွားတာပါ1980ခုနှစ်မှနေပြီးတော့2015ခုနှစ်အတွင်းမှာပဲအကောင့်ထည့်ဖော်ခဲ့တဲ့တအိမ်အောင်ကလေးတယောက်မူဝါဒကြောင့်တရုတ်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းအခုလိုမွေးဖွားမှုနှုန်းကျဆင်းခဲ့တာလည်းဖြစ်ပါရဲ့ရှင်